ီးခဲ့တဲ့ရက်ပိုင်းကရန်ကုန်ကနေနေရပ်ကိုပြန်ဖို့ကြိုးစားတဲ့ရခိုင်တိုင်းရင်းသားတရားကျော်လောက်ကိုတော့ရန်ကုန်မြို့အထွတ်မှာစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်ဒီအကြောင်းကိုသိရှိထားတဲ့လူငယ်တဦးကပြောပြပါတယ်ရန်ကုန်ကပေးပို့ထားတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူကပြောပြမှာပါ
မြန်မာနိုင်ငံတော်ကတိုင်းနယ်ပြည်နယ်တော်တော်များများမှာစီရေးရရှုံးနေတဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာစစ်တီအင်အားလိုအပ်နေတဲ့အတွက်လူငယ်တွေကိုဖမ်းဆီးပြီးတော့အထင်အရမှစစ်မှုထမ်းခိုင်းနေတာကြောင့်လူငယ်တွေကြားဆိုရမှုတွေမြင့်တက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲရန်ကုန်မြို့ကနေလူငယ်900နီးပါးဖမ်းဆီးခံခဲ့ရတယ်လို့ဖမ်းဆီးခံရမှုတွေကိုစည်းရင်းကောက်ယူထားတဲ့ Rangoon Scout Network အဖွဲ့ကထုတ်ပြန်ထားပါတယ်ခုလိုဖမ်းဆီးမှုတွေကြောင့်ရန်ကုန်မြို့အတွင်းမှာလာရောက်နေထိုင်ကြတဲ့ဒေသခံမဟုတ်တဲ့တိုင်းရင်းသားလူငယ်တွေဟာပြည်ပနိုင်ငံတွေနဲ့မိမိနေရပ်ကိုပြန်ဖို့ကြိုးစားလာကြတာပါအဲ့လိုနေရပြန်မှုစ조사တဲ့ရခိုင်ဒေသခံလူငယ်100ကျော်လောက်ဒီအပိုင်းအတွင်းမှာစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ရခိုင်ဒေသခံတူကပြောပါတယ
်ဒီအပိုင်းမှာကျွန်တော်ကြားတာကတော့ဒီဟိုပါပေါ့နော်ဒီရခိုင်ကိုအဲ့မှာဒီရန်ကုန်မှာစစ်ရုံတွေမှာအလုပ်လုပ်နေတဲ့ကလေးမလေးတွေအဲ့မစစ်ရုံလိုင်းခိုင်းတွေမှာဝင်ပြီးတော့ reporter ဖမ်းတာနေကြဆိုတော့မလုပ်ရဲလို့ဆိုပြီးတော့စစ်ရုံကထွက်ပြီးဒီဘသူအစီအစဉ်နဲ့ဆိုတာတော့မသိရဘူးအဲ့မှာသူတို့ဒီခိုင်ကိုပြန်ရတဲ့အခါရန်ကုန်အထွက်ဒီစစ်စေးအတိုင်းမှာအစ်ပကသုံးစီးတောင်ဒါအဖက်ခံရတယ်လို့ကြားသိရတယ်အဲလူလေးတရားကျော်လောက်ပါတယ်ဆိုပြီးတော့သိရတာပေါ့
ရန်ကုန်မြို့မှာနေထိုင်ပြီးစစ်ရုံတွေမှာဝင်ရောက်အလုပ်လုပ်ကင်နေကြတဲ့ရခိုင်ဒေသခံတွေလည်းဖမ်းဆီးခံရတာပေါ်တာဆွဲခံရတာတွေရှိနေပြီးတော့မိသားစုတွေနဲ့အဆက်အသွယ်ပြတ်တောက်နေတယ်လို့တောင်ဝင်းနဲ့တာဂက်တာမြို့နယ်တွေမှာနေထိုင်ကြတဲ့ရခိုင်ဒေသခံလူငယ်တချို့လည်းပြီးခဲ့တဲ့လတွေကစလို့ဖမ်းဆီးဆစ်ဆီးခံရတာတွေရှိတယ်လို့ဖမ်းဆီးခံရသူတွေနဲ့နှီးဆက်သူတွေကပြောဆိုကြပါတယ်လက်ရှိရန်ကုန်မှာနေထိုင်နေကြတဲ့တိုင်းရင်းသားတွေတဲမှာမှရခိုင်ဒေသခံတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ရန်ကုန်ရောက်ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ
်။ကတော့တခုခုသွားမဲ့လာမယ်ဆိုလို့ရှင်အခုချိန်ကကြာတော့ဒီမှာပုံတင်ကိုင်းထားဖြစ်တဲ့အတွက်အဲ့မှာပုံတင်ကတခြားနေရာတခုခုသွားမဲ့ဆိုလို့ရှင်အခက်အခဲဖြစ်တာမျိုးကဖြစ်တယ်ပေါ့နော်။အဲပြီးကြတော့ဒီပထမလေးပဲတက်လာရဲ့အဲဒီမှာကြာတော့ဒီရခိုင်တို့ရင်းငယ်တွေကိုလိုက်ပြီးမှဖန်ဆီးနေဆိုတဲ့အခါကျတော့ညီမတို့အမေနဲ့မင်းနဲ့စိတ်ပူပါမျိုးရောရှိပါရဲ့ဟုတ်ကဲ့ဆင်မပြေတာရောအများကြီးပေါ့နော်အဓိကကျတော့ကိုကဒီဒလော့ဆယ်ဖြစ်နေတဲ့အချိန်လေးရဆိုလို့ရှိရင်လည်းအပြင်သွားလာတဲ့အခါတွေမှာစိတ်ပူပြရရှိရဲ့ပြီးကြတော့ဒီရခိုင်ဖြစ်နေတဲ့အတွက်ဆိုတော့ပို့ပြီးတော့ဆိုးပါပေါ့နော်ကိုကတခုခုဆိုလို့ရှိရင်လာပြီးတော့ဆစ်ဆေးရဒီလာပြီးတော့ခေါ်တော့အမျိုးဖြစ်မှာကိုလည်းစိတ်ပူပါရဲ့ဟုတ်ကဲ့
လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအေအကြားနှစ်ဖက်တိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့ရန်ကုန်ကနေအေအေထိန်းချုပ်မြို့နယ်တွေကိုတွားရောက်နိုင်တဲ့ကုန်းလန်းရေလန်းတွေကိုစစ်ကောင်စီကပိတ်ဆို့ထားပြီးစစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေနဲ့ကြောက်ဖြူမြို့ပေါ်ကိုတော့လေကြောင်းပြေးဆွဲနေတာရှိပါတယ်။ဒါပေမဲ့လည်းလေကြောင်းကနေပြန်မဲ့ရခိုင်လူငယ်တွေကိုလည်းလေစိတ်အတွင်းစစ်ကောင်စီကဖမ်းဆီးတာတွေလုပ်နေတာကြောင့်နေရပ်ပြန်မဲ့သူတွေအနေနဲ့သတိထားဆင်ခြင်ကြဖို့လဲရခိုင်ဒေသခံလူငယ်တူကပြောပါတယ်။
ကျွန်တော်တို့ကတခြားတိုင်းနယ်ပြည်နယ်တွေကိုတွားလာလာတာတို့အဲ့ဒီပေးလမ်းကြောင်းအရှင်နေနဲ့ပတ်သက်လို့မသိဘူး။ဒါပေမဲ့ကျွန်တော်တို့ရခိုင်ဖက်ကိုသွားလာမယ်ဆိုလို့ရှိရင်ဒီဒါကြောက်ဖြူတို့စစ်တွေတို့ကတော့လက်တလူမာတာလေကြောင်းလိုင်းတွေဖွဲ့သေးတယ်ဆိုပေမဲ့လေဆိုင်တွေမှာသွားလာရတော်တော်အန္တရာယ်များတယ်။လေဆိုင်မှာဒါဟိုအဖမ်းခံဖို့ဖမ်းဆီးခံရတဲ့သူတွေလည်းတော်တော်များများရှိခဲ့တယ်ရှိမှလည်းအခုချိန်ဆိုလို့ရှိရင်ပိုလို့အန္တရာယ်များတဲ့အတွက်ဒါတိုက်ပြီးဟိုလုံခြုံမှုမရှိဘူးစိတ်မချရတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒါသွားလာမယ်ဆိုလို့ရှိရင်တော်တော်ကိုရှေ့ရှင်ပြမအကတော့လာမယ်အနေထားမျိုးရှိတယ်။အနောက်တစ်ခုကုန်းလန်းကနေပြီးတော့တချို့လိုက်ပို့ပေးတယ်။အတူလန်းပါညာဆိုတဲ့ဟာမျိုးရှိတယ်ပေါ့။အဒီဟာရင်းဆိုလို့ရှိသေးတာအရန်အန်ဒီများတယ်
။အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါ့အပြင် VOA အနေနဲ့လည်းလက်ရှိပြမရောက်ရခိုင်ဒေသခံဘဏ္ဍာရေးကိုစစ်ကောင်စီကဖမ်းဆီးထားတယ်ဆိုတာတိတိကျကျအတိမပြုတ်နိုင်သေးတဲ့အတွက်အတိပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်။